PNP နဲ့ကြိုင်းစိတ်ကြီးမြို့နယ်မှာတိုက်ပွဲတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေတဲ့ဒေသခံတော်တော်များများဟာလုံခြုံရေးစိုးရိမ်မှုကြောင့်အခုချိန်ထိနေရက်မပြောင်းနိုင်ကြသေးပါဘူး။တိုက်ခိုက်မှုတွေနဲ့မိုင်းရန်တွေရှိနေတာကြောင့်နေရက်မပြောင်းဘဲလနဲ့ချီတင်းရှောင်နေရတာကစောင့်ဝင်နေရေးကျန်းမာရေးခက်ခဲတွေလည်းပိုများလာနေပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမဆွမုံပြပြပေးပါအောင်ခင်ဗျာ။
ကြသည်ခင်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ကြာရင်စိတ်ကြီးမြို့နယ်တောင်စွန်းကျေးရွာအနံကွင်းကျေးရွာငိမ့်ချမ်းမြိုင်ခလဲတကွန်တိုင်းစတဲ့ကျေးရွာကထောင်နဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေဟာအခုချိန်ထိနေရရင်ကိုမပြတ်နိုင်ကြသေးပဲဖြစ်နေကြတာပါဒီဒေသမှာမကြခဏပြစ်ခတ်မှုတွေမိုင်းအန္တရာယ်တွေရှိနေတာကြောင့်မပြတ်ရဲကြတာလို့လဲစစ်ရှောင်ဒုက္ခသည်တွေကိုကူညီပေးနေသူတူက VOA မြန်မာပိုင်းကိုပြောပါတယ်
ကျန်းစည်မှုဆိုကလစ်ကွန်တိုင်းတို့လူဆိုင်တို့အနိုင်ငယ်တောင်ဆုံးသခိုင်းအဲ့တောင်ဆုံးရွာတို့အဲ့မှာရှိတဲ့သခိုင်းနဲ့ဤတဲ့ဆောင်ပြီးဒါသူမပြန်နိုင်ဘူးတခုကသူအဲ့သခိုင်းဤမှာရောဒီအချို့လူတွေအဲ့ဒီအထူးမိုင်းတောင်လာတဲ့ပုံမှာအဲ့ဒီကြောင့်လည်းသူမပြန်နိုင်သေးတာပါတယ်ဒါပေမဲ့တရားလုံးအနေထားတော့မဟုတ်ဘူးအဲ့မှာရွာတို့တရားတွေပဲစတဲ့ဒီသခိုင်းနဲ့ဝေးတဲ့အဲ့ဒီကြတော့သူကြားသူကြားတော့ပြန်လာနိုင်တဲ့လူတွေဆိုရှိတာပေါ့အခါအနည်းမှရှိတဲ့ဒီလူတွေရတော့မပြောင်းရည်ဘူးဘာဖြစ်တော့မတခဏလည်းတိုက်ဝဲဖြစ်တယ်ဒီမှာခဏခဏလာပြီးတော့ဟိုကရန်ပစ်ခတ်တဲ့ချိန်မှာခလုံးနေပြီးရောကွာ
ပြီးခဲ့တဲ့ဇန်နဝါရီလဆန်းမှာစစ်ကောင်စီကလက်နက်ကြီးအပြင်လေကြောင်းကပါအသုံးပြုပြီးတော့ပြင်းပြင်းထန်ထန်တိုက်ခိုက်လာတာကြောင့်ဒေသခံတွေနေရက်ကိုစွန့်ခွာခဲ့ကြရတဲ့တောင်စွန်းကျေးရွာမှာဆိုရင်လည်းမိုင်းနှိမ့်မိလို့အရက်သားတွေနဲ့တိရစ္ဆာန်တွေထိခိုက်သေးဆုံးတာတွေရှိတယ်လို့ပြောကြပါတယ်ခလေတကွန်နိုင်ကျေးရွာအုပ်စုကနေရက်ပြန်သူတချို့ဟာလည်းစီရဲတင်းမာမှုတွေနဲ့ကြုံရတဲ့အခါမှာထပ်ပြီးတော့တင်းရှောင်ရတာတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်
။ပြန်လာတော့ကြိုက်လက်သက်မကြောက်သေးဘူးသွားလာလာသွားလာလာပဲအဲ့ဒီလိုမျိုးပဲ။သူတို့လည်းကြတော့ကြားရတဲ့ကြားလို့ရှိတော့ဒေါမပြန်ကြည့်တယ်။ဗနာကြည့်ပြီးအဆိုင်ကြားတော့အဲ့ဒါပဲကြည့်တာပေါ့။ဒါမှအလုပ်ကြည့်တဲ့စီတော့မကြည့်တော့ဘူးလေအလုပ်ကြည့်တဲ့စီတော့ကြီးလို့လည်းဘယ်လိုပြောလဲမခင်တော့ဘူးပေါ့နော်ခလေးတွေကမြားတဲ့လေးဆိုင်ကြတော့တစ်စီတဲ့ကြီးတဲ့စီတော့ပြင်းမလို့တော့ဘူး။
နေမြေတည်ငြိမ်မှုမရှိတာကြောင့်တိမ်းရှောင်နေကြရတဲ့ဒုက္ခသည်တွေဟာအချိန်ကြာလာတာနဲ့အမျှအကူအညီလိုအပ်ချက်တွေကတိုးလာနေတယ်လို့စစ်ရှောင်တွေကကူညီပေးနေသူကပြောပါတယ်
။တပ်ဖွဲ့ကြီးကတော့လူကြုံးမဲ့ဒီစစ်ရှောင်တွေကူညီတဲ့အစုအဖွဲ့တကပြီးတဲ့တန်းပဲတိုက်ပွဲဖြစ်တဲ့အချိန်ဒီမှာမှသူကတော့စံတီစားရိုက်ကလာပြီးတယ်တိုက်ပွဲမဖြစ်တော့ဘူးသူကြီးအပံမထွက်တော့ဘူးသူဘယ်သူမှမလာကြတော့ဘူး။အဲ့တော့နောက်ဆက်တွဲကသူဒီသူဟန်နဲ့တစ်ခေတ်ချင်းနဲ့ရုံကန်နေရတော့ဘူး
။ဆစ်ရှောင်အများစုကနီးစက်ရာဆွေမျိုးအိမ်နေနဲ့ကိုနီးကိုဟန်နဲ့ဥယင်ချန်တောတောင်တွေထဲမှာယာယီတဲတွေထိုးပြီးတော့ဖြစ်သလိုနေထိုင်စားတောက်ရတာကြောင့်ကျန်းမာရေးကထိခိုက်လာနေကြပါတယ်။သူတို့အတွက်ဆေးဝါးစားနပ်ရိက္ခာစားတဲ့အရေးပေါ်အကူအညီတွေလည်းလိုအပ်နေပါတယ်လို့ဒေသခံတွေကပြောပါတယ်ရှင်။